ဖရန်ကော်မြို့မှာဗိုလ်ချုပ်ကြေးရုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်내အစိုးရကဖွဲ့စည်းထားတဲ့ကော်မတီကိုဖျက်သိမ်းလိုက်ပြီးဒေသခံတွေလူမှုရေးအဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီအစ်စ်ဖွဲ့စည်းပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့ပြည်내ဝန်ကြီးချုပ်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။အရင်ကတော့ရုပ်ထုဖြစ်မြောက်ရေးကော်မတီကိုပြည်내အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ရုပ်ထုဖြစ်မြောက်ရေးအတွက်လူမှုရေးအဖွဲ့တွေကဥဆောင်ပြီးတော့ကော်မတီဖွဲ့ကဆောင်ရွက်လိုကြောင်းတင်ပြလာတဲ့အတွက်ပြည်내အစိုးရကဥဆောင်ဖွဲ့စည်းထားတဲ့ကော်မတီကိုဖျက်သိမ်းပေးလိုက်တယ်လို့ပြည်내ဝန်ကြီးချုပ်ဦးဝဲဖောင်းရှိုးကပြောပါတယ်
။ဒီကဲ今年虽然不是他的，我就第一次要一个女的，是哪一年的事了？他刚刚的也，就刚才我嘛，估计今年要干嘛？就按照去年啊，干部方面现在就按照地方，现在在上部增加的，下加的，你有知道的？
ဖရန်ကော်မှာဗိုလ်ချုပ်ကြေးရုပ်ထားရှိမဲ့ကိစ္စအပေါ်ဒေသခံလူငယ်အဖွဲ့တွေကကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပြီးပြည်내အစိုးရအဖွဲ့နဲ့အချိန်ချင်းတွေ့ဆုံမှုတွေပြုလုပ်ခဲ့ပေမဲ့ပြည်လဲမှုတွေမရခဲ့ပဲအစိုးရအပေါ်ဝေဖန်မှုတွေပြင်းထန်ခဲ့တဲ့အခြေအနေဖြစ်နေပါဗျ။အဲ့ဒီအတွက်ကြားပြည်내အစိုးရအဖွဲ့ဝင်ကြီးချုပ်ပြည်내အတွင်းရေးမှူးပြည်내စီမံသာရေးဝင်ကြီးပြည်내လုံခြုံရေးနဲ့နယ်စပ်ရေးရာဝင်ကြီးနဲ့ပြည်내ရဲတပ်ဖွဲ့မှူးတို့ကဒီနေ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ဇူလိုင်လ16ရက်နေ့ကကြားပြည်내ဝင်ကြီးချုပ်ရုံးကမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအရက်ဖက်အဖွဲ့တွေဒေသခံလူငယ်အဖွဲ့တွေတွေ့ဆုံတဲ့အခါမှာဝင်ကြီးချုပ်ကဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးမငြိမ်မသက်မှုတွေဖြစ်လာခဲ့ရင်တက်မတော်ကိုတာဝန်ပေးသွားမှာဖြစ်တယ်ဆိုပြီးချင်းချောက်ခဲ့တယ်လို့ကယန်းပြည်နယ်ကျောင်းသားများတမကကထုတ်ပြန်ထားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးပြည်내အစိုးရအနေနဲ့တက်မတော်နဲ့ဘလို့ပူးပေါင်းဆောင်ရွက်သွားမလဲလို့သတင်းတော်တဦးကမေးမြန်းတဲ့အခါမှာဝင်ကြီးချုပ်ဦးဝဲဖောင်းရှိုးကအခုလိုမျိုးပြန်လည်ဖြေကြားခဲ့ပါတယ်။အမင်းသ
ားနဲ့မင်းကလေးရဲ့ခြေနေလိုက်တာလေးကိုပြန်လည်တော့ပြန်လည်ရတယ်။ဗိုလ်ချုပ်ကြေးရုပ်ပူးပေါင်းဆောင်ရွက်တဲ့နေရာမငြိမ်မသက်ဖြစ်မယ်လို့ကျွန်တော်စီရောက်ပတ်နေတယ်ယူဆပါဘူးအကယ်၍ဖြစ်လာပြန်နေတယ်ပဲလောလောလုံးကြီးဥပဒေနဲ့ဆောင်ရွက်ပါမှာဖြစ်ပါတယ်မတော်မပြည့်မဲ့နေရာမှာလည်းပဲပြဌာန်းထားတဲ့ဖိတ်ပုံချေကံဥပဒေနဲ့ညီကြတော်မပြည့်တော့မှာဖြစ်ပါတယ်ဒီနယ်စီရောက်ပတ်မှာကဏ္ဍပိုင်းသက်ဆိုင်ရာဝင်ကြီးညာဘူးခန့်တော်ဝင်ပေးထားပြဖြစ်ပါတယ်အဲ့တော့စောင့်လို့နေပတ်တယ်ဒီနယ်စီရောက်ပတ်မှာတာဝန်ထားတဲ့လုံခြုံရေးနဲ့ဆက်ရာဝင်ကြီးရဲ့တာဝန်ယူနေတဲ့ကျွန်မအောင်မှာတောင်းဝင်ထမ်းဆောင်တယ်လုံလုံဝင်ကြီးကိုပဲကျွန်တော်ကတောင်းဝင်ပေးရမှာဖြစ
်ဗိုလ်ချုပ်ကြေးရုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးအရက်ဖက်ဖွဲ့စည်းတွေဘက်ကပြည်내အစိုးရကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာမှာပါဝင်တဲ့အချက်တချို့ဟာရာဇသက်ကြီးဥပဒေပုံမှ905ခါခွေးခငယ်တို့နဲ့ညီစွန်းတဲ့အတွက်အမှုဖွင့်အရင်းယူခဲ့ရတာဖြစ်တယ်လို့ပြည်내အစိုးရအဖွဲ့အတွင်းမှုဥက္ကမဝင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါပြင်လူငယ်အဖွဲ့တွေဘက်ကထုတ်ပြန်တာတွေဟာမှန်ကန်မှုမရှိဘူးဆိုတာကိုပြည်내အစိုးရအဖွဲ့အတွင်းမှုဥက္ကမဝင်းကအခုလိုမျိုးရှင်းလင်းခဲ့ပါတယ
်။ဒီလိုပြည်အရေးနဲ့ဘာသာတူပြီးတော့ဆုံးနေတာသတ္တတိကမှာအားအပူရနေတယ်။ဒါတော့ဆိုတော့ဒီကတော့ရေမို့ရေမို့ဖြစ်တယ်ဒီကနေ့ဒီကနေ့ကျောင်းမှာပေါ့။ဒါမှမဟုတ်ရုပ်ချင်းရဲ့အလားပဲသူ့လိုလိုဖြစ်စေတယ်။ဘုမနာတဲ့ပြောဆိုတဲ့ဥဒါတော်တော်ပေါ်ပြတယ်။ဒါကဥပဒေတော်တော်နဲ့ပေါ်ပြတယ်ဖြစ်ပါတယ်။ဒါနဲ့ဘာလို့လဲဆိုတော့ဆက်ရတယ်။အပြင်းကြီးတွေ
နိုင်ငံမျိုးကန္နာဟေဝံပန်းငံမှာဗိုလ်ချုပ်ကြေးရုပ်ထားရှိမဲ့ကိစ္စကိုလူငယ်အဖွဲ့တွေကပြီးခဲ့တဲ့ဇွန်လကလေးကကန့်ကွက်စာတွေဖြန့်ဝေခဲ့ကြပါတယ်။အဲဒီနောက်ဇွန်လ3ရက်နေ့မှာလူငယ်အဖွဲ့အင်အား900လောက်ကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ဘက်ကတားဆီးခဲ့မှုကြောင့်တစ်ဖက်နဲ့တစ်ဖက်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးနောက်ဆန္ဒပြပွဲကိုလူစုခွဲခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာလွိုင်ကော်မျိုးကလူငယ်10ယောက်ကရာဇသက်ကြီးဥပဒေပုံမှ905ခါဝေးခငယ်တို့နဲ့တရားစွဲဆိုခံခဲ့ရတာကြောင့်တရားရင်ဆိုင်နေရပါတယ်။အလားတူဒီမော့ဆိုမျိုးကလူငယ်4ယောက်ဟာလည်းရာဇသက်ကြီးဥပဒေပုံမှ905ခါဝေးနဲ့တရားစွဲဆိုခံရပြီးထောင်ချုပ်နဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပြင် ပုံမှန်905ခါဝေးကားငယ်တို့နဲ့တရားဆွဲဆိုခံထားရပြီးတဲ့လူငယ်တချို့အပါအဝင်လူငယ်73ယောက်ကိုလည်းရိုင်းကော်မြို့နယ်ရဲ့တပ်ဖွဲ့ကငိမ့်စုစီဥပဒေပုံမှန် 1920 နဲ့ထပ်မံတရားဆွဲဆိုထားတာကြောင့်ဗိုလ်ချုပ်ကျေးရုပ်ကိစ္စနဲ့ပတ်သက်ပြီးစုစုပေါင်းလူငယ်18ယောက်တရားရင်ဆိုင်နေရတာဖြစ်ပါတယ်။မနေ့ကမှလူငယ်အဖွဲ့တွေဘက်ကလည်းရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်ရှင်။